Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်မေလ4ရက်တနင်္လာနေ့ညနေပိုင်း VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျမဆုမမရှင်ဒီနေ့နေကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျမအေသနာကျော်ပါရှင်ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာ1998ကဖြစ်ပွားခဲ့တဲ့တန်ယုံဘုံဘောက်ကွဲမှုနဲ့အခုတလောဆက်တိုက်ဖြစ်နေတဲ့တိုက်ခိုက်မှုမှာထိခိုက်သေးချေခဲ့ရတဲ့သူတွေအတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကလွမ်းသူပန်းခွေချသွားခဲ့ပါတယ်အမေရိကန်ပြည်အောင်စုတက်ဆက်ပြည်နယ်မှာတော့တမန်တော်မိုဟာမက်နဲ့ပတ်သက်ပြီးရေးဆွဲတဲ့ကာတွန်းပြိုင်ပွဲကျင်းပတဲ့နေရာအပြင်ဘက်မှာအမျိုးသားနှစ်ဦးကိုရဲကပစ်တက်လိုက်ပါတယ်ရှင်ဒီလိုမျိုးAmerican ပြည်အောင်စုကသတင်းတွေနဲ့နိုင်ငံတကာသတင်းတွေဒေသရင်းသတင်းတွေကိုပြောပြသွားဖို့ရှိပါရဲ့မဆုမွင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်တင်ဆက်ပေးမယ့်သတင်းထူးတွေထဲမှာဆိုရင်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်စည်းရင်ထုတ်ပြန်တော့မယ့်အချိန်မှာပဲပါတီကိုယ်စားလှယ်တွေအနေနဲ့ကိုယ့်ရဲ့ပိုင်ဆိုင်မှုကိုတရားဝင်ကြေညာရမယ်ဆိုတဲ့စီမင်းစည်းကမ်းတွေချမှတ်ဖို့ဆွေးနွေးနေကြပါပြီ
ကိုယ်စားလှယ်လာနဲ့အစီအစဉ်ဝယ်ဆက်ပါလိမ့်မယ်ဒါကိုယ်စားလှယ်လောင်းရဲ့ကော်မတီအဖွဲ့ပေါ့ဒီအနေနဲ့လုပ်တာပါပါတီအနေနဲ့လုပ်တာပါ
မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဥညံဝင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာအပြည့်စုံတင်ဆက်ပေးပါမယ်။နောက်ပိုင်းမှာလည်းရခိုင်မောင်းတော်ကလူကုံကူခိုင်းကောင်းဆောင်အန်ဝါကိုထိုင်းနိုင်ငံအစိုးရကဖမ်းဆီးလိုက်နိုင်တယ်ဆိုတဲ့သတင်းနဲ့အတူအင်ဒိုနိုင်ငံထဲကိုမူရစ်ဆေးခိုးသွင်းလာခဲ့တဲ့ဖိလစ်ပိုင်နိုင်ငံသူကိုအင်ဒိုနီးရှားအစိုးရကနေတေတံကနေလွှတ်ပေးလိုက်တယ်ဆိုတဲ့သတင်းကိုတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာ1998ခုနှစ်ကဖြစ်ပွားခဲ့တဲ့အမေရိကန်တန်ယုံဘုံဘော့ကွဲမှုနဲ့အခုတလောဇက်တိုက်ဖြစ်နေတဲ့တိုက်ခိုက်မှုတွေမှာထိခိုက်သေးချေခဲ့ရတဲ့သူတွေအတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ဂယ်ရီကလွမ်းသူပန်းခွေချသွားခဲ့ပြီးတော့အကြမ်းဖက်မှုတိုက်ဖြစ်ရေးမှာအမေရိကန်ကဆက်လက်ပြီးတော့ထောက်ခံသွားမယ်လို့ဒီကနေ့တင်းတင်းလာနေပါပဲကတိပြုသွားပါတယ်။တန်ယုံတိုက်ခိုက်မှုဖြစ်ပွားတဲ့နေရာမှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာမစ္စတာဂယ်ရီကလွမ်းသူပန်းခွေချသွားပြီးတော့လူတွေကိုဒီအကြောက်တရားနဲ့ခွဲခြားမှုလုပ်ဖို့အတွက်ကြံဖက်သမားတွေရဲ့ကြိုးပမ်းမှုဟာအမြဲတမ်းရှုံ့နေနေမှာဖြစ်တယ်။အနာဂတ်ကိုသူတို့မပိုင်ပါဘူးလို့မစ္စတာကယ်ရီကပြောသွားပါတယ်။သူတို့အဆောက်အုံတွေကိုတော့ဖျက်ဆီးနိုင်တာမှန်ပါတယ်။အပြစ်ကင်းတဲ့လူတို့ကိုဒုက္ခဆင်းရဲမျိုးစုံပေးနိုင်တယ်ဆိုတာလည်းဟုတ်ပါတယ်။ဒါပေမဲ့တန်မိုးရှိတဲ့ဘဝရဲ့အတိတ်တွေကိုတော့မဆောင်ကျဉ်းပေးနိုင်ပါဘူးလို့မစ္စတာကယ်ရီကကြံဖက်သမားတွေကိုပြောသွားပါတယ်။မစ္စတာကယ်ရီကဒီကနေ့မှာပဲကင်ညာသမားဦးရူရူကင်ညာတာနဲ့လည်းတွေ့ဆုံခဲ့ပြီးတော့အင်ဒီဂျင်ဆိုမာလီယာနိုင်ငံမှာအခြေစိုက်တဲ့အယ်ရှာဘတ်စစ်သွေးကြွအဖွဲ့ရဲ့အန်ရီကိုဘလို့ပို့ပြီးတော့ထိထိရောက်ရောက်ဖြေရှင်းမလဲဆိုတဲ့နီလန်းတွေကိုဆွေးနွေးခဲ့ကြပါတယ်ရှင်
။လာမယ့်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ဖို့လူ widetilde များထင်ရှားတဲ့ Republican ကိုယ်စားလှယ်3ဒီတစ်ပတ်ထဲထွက်လာပါတယ်။ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ရှင်ပြိုင်မှုမှာပါဝင်သွားဖို့ရှိတယ်လို့ဘန်ကာစင်ကတနင်္ဂနွေနေ့ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောခဲ့ပါတယ်။ဒါမှလည်းအခုတနင်္လာနေ့ Detroit မှာလုပ်မဲ့အခမ်းအနားတစ်ခုမှာတရားဝင်ကြေညာမှာဖြစ်ပါတယ်။ဘန်ကာစင်ဟာလွန်ခဲ့တဲ့နှစ်တုန်းကသမ္မတ Obama ရဲ့ကျန်းမာရေးစောင့်ရှောက်မှုအစည်းအဝေးအပေါ်ဝေဖန်မိန်ကွန်းပြောကြားခဲ့တာကြောင့်အတော်လေးလူ widetilde များထင်ရှားလာတာပါ။ဒါမှကျန်းမာရေးအစည်းအဝေးကိုကြေကျွန်စနစ်နဲ့အလားတူတယ်ဆိုပြီးခိုင်နိုင်ပြောခဲ့တဲ့အတွက်ဝေဖန်ခံခဲ့ရသလိုလိင်လူချင်းဆက်ဆံမှုအပေါ်မှတ်ချက်စကားကြောင့်လည်းဝေဖန်ခံရမှုတွေရှိခဲ့ပါတယ်။Hewlett Packard ရဲ့အမှုဆောင်အရာရှိချုပ်ဟောင်းဖြစ်တဲ့ Carly Fiorina ဟာလည်း Republican ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မယ်ဆိုတာကိုအခုတနင်္လာနေ့မှာကြေညာဖို့ရှိပါတယ် Republican အထက်လွှတ်တော်အမတ် McCain 2008ခုနှစ်တုန်းကသမ္မတရွေးကောက်ပွဲဝင်ရောက်စဉ်မှာသူမဟာ John McCain ရဲ့စီးပွားရေးအကြံပေးလုပ်ခဲ့မှုတဲ့နိုင်ငံရေးအတွေ့အကြုံရှိပါတယ်နောက်ပြန်2010ခုနှစ်မှာအထက်လွှတ်တော်အမတ်ဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ကြိုးပမ်းခဲ့ပေမဲ့မဖြစ်ခဲ့ပါဘူးRepublican ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်ဖို့အင်္ဂါနေ့မှာကြေညာဖို့ရှိတဲ့နောက်တဦးကတော့ Arkansas ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mike Huckabee ပဲဖြစ်ပါတယ်ခင်ဗျာ
American ပြည်အောင်စု Texas ပြည်နယ်မှာတမန်တော် Mohammed နဲ့ပတ်သက်ပြီးရေးဆွဲတဲ့ကာတွန်းပြိုင်ပွဲကျင်းပတဲ့နေရာအပြင်ဘက်မှာတနင်္ဂနွေနေ့နှောင်းပိုင်းကရဲတို့ရဲ့အဆိုတနက်နဲ့စတင်ပစ်ခတ်တဲ့ဆိုတဲ့အမျိုးသားနှစ်ဦးကိုရဲကပစ်တက်လိုက်ပါတယ်။ Texas ပြည်နယ်ရဲ့မြို့တော် Dallas မြို့အပြင်လေးက Garland မြို့မှာ American လွတ်လပ်မှုအကာအကွယ်ပေးရေးအစာပြိုလှုပ်ဆောင်မှုအဖွဲ့ကစီစဉ်ကျင်းပတဲ့ကာတွန်းပြိုင်ပွဲမှာအနိုင်ရသူကိုစုစည်းဒေါ်လာ1000ချီးမြှင့်ပါပါ။ လိုလက်စွာထုတ်ဖော်ပြောဆိုခွင့်နဲ့အကြမ်းဖက်အစ္စလာမ်တို့ရဲ့ချိန်ချမှုတွေကိုအမေရိကန်တို့စိုးကြောက်မှာမဟုတ်ဘူးဆိုတာကိုစားပြုတဲ့ဒီပြိုင်ပွဲမှာကာတွန်350ကျော်ဝင်ရောက်ရှင်ပြိုင်တယ်လို့သူတို့အဖွဲ့ရဲ့ website မှာပြောထားပါတယ်။နေရက်ရွှေ့ပြောင်းလာတဲ့မွတ်စလင်တွေကိုအမေရိကန်ပြည်အောင်စုကလက်မခံသင့်ဘူးလို့အရင်တစ်ပတ်ကပဲပြောသွားတဲ့အစ္စလာမ်ဘာသာကိုဝေဖန်တဲ့ Dutch နိုင်ငံရေးသမား Keith Walder ကအဲ့ဒီအခမ်းအနားမှာအဖွင့်မိန်ကွန်းပြောပါတယ်။သူကတနက်ပြစ်ခတ်မှုဖြစ်ပွားတဲ့အကြောင်းနဲ့သူကတော့မင်းငုံပြောပြီးပြန်သွားတဲ့အကြောင်း Twitter လူမှုကွန်ရက်မှာပြောထားတာပါတမန်တော်မိုဟာမက်နဲ့ပတ်သက်ပြီးတော့ကာတွန်းရေးဆွဲတာဟာအစ္စလာမ်ဘာသာကိုစော်ကားမှုဖြစ်တဲ့မွတ်စလင်အများကယူဆပါတယ်ဒီမှာရင်ရုပ်ပုံရေးဆွဲတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဖြစ်တဲ့ယူဆတဲ့သူတွေနဲ့ပြဿနာဖြစ်ကြတာပါတမန်တော်မိုဟာမက်ရုပ်ပုံကာတွန်းအများပြားဖော်ပြတဲ့ပြင်သစ်တရော်စာမဂ္ဂဇင်းကိုအစ္စလာမ်အယူဆွဲပြင်းသူနှစ်ဦးဇန်နဝါရီလတုန်းကတိုက်ခိုက်ခဲ့ပါတယ်။ Charlie Abdul ရဲ့ကာတွန်းဆရာ Renault Loser ကတော့သူအခုစိတ်ဝင်စားတော့လို့တမန်တော် Mohammed ကာတွန်းနေမဆွဲတော့ပါဘူးလို့အရင်တစ်ပတ်ကပဲပြောသွားခဲ့ပါတယ်ရှင်
။ American နိုင်ငံ Baltimore မြို့မှာညမထွက်ရမိန်ကိုမြို့တော်ဝန်ကပြန်လဲရုပ်သိမ်းပြီးတဲ့နောက် Baltimore မြို့ရဲ့မြို့တော်ခန်းမရှိမှလူပေါင်းရာနဲ့ချီစုဝေးပြီးတော့ငင်းညမ်းစွာဆန္ဒပြခဲ့ကြပါတယ်။ Baltimore မြို့တော်မှာ Stephanie Blake ကသူမအနေနဲ့ညမထွက်ရအမိန့်ကိုလိုအပ်တာထပ်ပို့ပြီးမထုတ်ပြန်ထားခြင်းဘူးလို့ပြောပါတယ်။ American လူထုလွတ်လပ်မှုတမကနဲ့စီးပွားရေးလုပ်ငန်းရှင်တွေအထူးသဖြင့်စားတောက်ဆိုင်ပိုင်ရှင်တွေကညမထွက်ရအမိန့်ပေါ်မှာဝေဖန်ခဲ့ကြပါတယ်။မြို့တော်ဝန်ကညမထွက်ရအမိန့်ကိုရုပ်သိမ်းကြောင်းကြီးညာပြီးတိတ်မကြာခင်မှာပဲတခြားပြည်နယ်တွေကခေါ်ထားတဲ့စစ်သားနဲ့ရဲ4000ကျော်လဲ Baltimore မြို့ကနေစပြီးတော့ပြန်ထွက်ခွာနေပြီလို့ Maryland ပြည်နယ်အုပ်ချုပ်ရေးမှူး Larry Hogan ကပြောပါတယ်ပုံမှန်ချင်းတွေကိုပြန်ရောက်ဖို့အတွက်အချိန်နည်းနည်းတော့စောင့်ရအောင်ပါဒါပေမဲ့ညမထွက်ရအမိန့်ကိုပြန်ရုပ်သိမ်းလိုက်တာတော့ကောင်းတယ်လို့သူထင်ပါတယ်တဲ့ပြီးခဲ့တဲ့တပတ်ကတော့အတော်လေးကိုခက်ခဲခဲ့ပါတယ်တဲ့ဒါပေမဲ့ကျွန်တော်တို့မြို့ကိုပုံမှန်အတိုင်းပြန်ဖြစ်အောင်လုပ်ရမှာဖြစ်ပါတယ်တဲ့ဆိုင်တွေစီးပွားရေးလုပ်ငန်းတွေအတော်များများလဲထိခိုက်ပျက်စီးကုန်တာကြောင့်အဲ့ဒီဆိုင်တွေကိုလူတွေပုံမှန်တိုင်းပြန်လာဖို့အတွက်အကူအညီတွေလိုပါတယ်တဲ့ဒါကြောင့်ဒီကိုလာကြဖို့လူတိုင်းကိုတိုက်တွန်းပါတယ်မြို့ထဲမှာတည်ငြိမ်အေးချမ်းပြီးတော့အန္တရာယ်မရှိတော့ပါဘူးဆိုပြီးတော့ပြည်내အုပ်ချုပ်ရေးမှူးကပြောသွားခဲ့ပါတယ်ခင်ဗျာ
ဘီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပါအောင်မယ်ရှင်။နေပေါ်နိုင်ငံမှာပြင်းထန်တဲ့ငရင်ကြီးလှုပ်သွားခဲ့ပြီးတော့သတင်းတစ်ပတ်ကျော်ကြာပြီးတဲ့အချိန်မှာတော့အသက်100နှစ်အရွယ်ဖိုးအိုတယောက်အပါအဝင်နောက်ထပ်လူ၄ယောက်ကိုအပြည့်အစည်းပုံတွေကြားထဲကနေကယ်ဆယ်ရေးလှုပ်သားတွေပြန်ပြီးတော့ကယ်တင်နိုင်ခဲ့ပါတယ်။ဒါပေမဲ့ငလျင်လှုပ်ခဲ့ပြီးတော့ရပောင်ရှေ့ရဲ့ကြာလာပြီးဖြစ်လို့ပျောက်ဆုံးနေတဲ့သူတွေအသက်ရှင်ရဲနဲ့ကယ်တင်နိုင်မှုမျှော်လင့်ချက်ကနည်းလာပြီးတော့စုစုပေါင်းတည်ဆုံးစုအရေအတွက်ကလက်ရှိရထားတဲ့အရေအတွက် 9,000 ကျော်ထက်အများကြီးပုံများလာနိုင်တယ်လို့အစိုးရအရာရှိတွေကပြောပါတယ်လူပေါင်းထောင်ချီပျောက်ဆုံးနေစေဖြစ်တယ်လို့အဲ့ထက်မှဥရောပကခီးသွွားဧည့်သည်1000လောက်လဲပါပါတယ်အမေရိကန်လေရင်တင်သင်္ဘောတွေကုညီကယ်ဆယ်ရေးပစ္စည်းကိရိယာကြီးတွေနဲ့လေကြောင်းထိန်းချုပ်ရေးအရာရှိတွေနေပေါ်နိုင်ငံကိုတင်းနှင်းကြီးတွေကရောက်ရှိလာကြပါတယ်နေပေါ်နိုင်ငံရဲ့တခုထီးသောနိုင်ငံတကာလေဆိပ်ဖြစ်တဲ့ကက်သမန်ဒူးလေဆိပ်မှာစုပြုံရောက်ရှိနေတဲ့ကုညီကယ်ဆယ်ရေးပစ္စည်းတွေကိုစီမံခန့်ခွဲရမှာသူတို့ကအကူအညီပေးမှာပါပြန်အား9.8%ရှိတဲ့ငရင်လှုပ်ခဲ့ပြီးတော့ပြီးခဲ့တဲ့စနေနေ့ကစလို့နေပေါ်နိုင်ငံကိုရောက်လာတဲ့အကူအညီပစ္စည်းတွေဖြန့်ဝေရမှာအခက်အခဲတွေကြုံနေရပါတယ်။ကက်သမန်ဒူးမြို့တော်မှာစီးပွားရေးလုပ်ငန်းတချို့ပြန်ပြီးတော့စတင်လုပ်ကိုင်လာနေပြီးတော့ဒေသခံတချို့လည်းယာယီတဲအိမ်တွေကိုတင်ပြီးတော့နေအိမ်တွေကိုပြန်လာကြောင်းအခြေအနေကတော့ပုံမှန်အနေအထားကိုတဖြည်းဖြည်းပြန်ပြီးတော့ရောက်လာနေပါတယ်ရှင်။
တရုတ်သမ္မတရှီဂျင်ပင်နဲ့ထိုင်ဝမ်ရဲ့အာဏာရမျိုးသားရေးပါတီခေါင်းဆောင်အဲရစ်ကျူတို့ဟာထိုင်ဝမ်ရေးလက်ကြားဆက်ဆံရေးဆက်လက်ဖြစ်ပေါ်နေတဲ့အခြေအနေတွေဆွေးနွေးဖို့အတွက်တွေ့ဆုံခဲ့ကြပါတယ်။ဒေသတွင်းမှာငြိမ်းချမ်းမှုရှိစေဖို့နဲ့တဘောပတ်ဝန်းကျင်နဲ့စီးပွားရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတွေရှိလာစေဖို့အတွက်ထိုင်ဝမ်နဲ့တရုတ်နိုင်ငံတို့ဆက်ပြီးတော့လှုပ်သွားနိုင်ဖို့မျှော်လင့်တယ်လို့ဘေကျင်းမြို့ကမှာတင်းလာနေကတွေ့ဆုံဆွေးနွေးမှုမဟုတ်ခင်မစ္စတာချူးကပြောသွားပါတယ်။ရှင်းနေကြရင်ထိုင်ဝမ်သမ္မတလောင်းဖြစ်လာနိုင်ဖို့ရှိတဲ့ချူဟာထိုင်ဝမ်ပါဝင်တရုတ်နဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကြားမှာနေမီပိုင်ဆိုင်မှုအငင်းပွားနေတဲ့ Spratly Johnson မှာတရုတ်ဘက်ကလင်းရင်ဆင်းတက်နိုင်မဲ့ပြည်တွင်းတိစောက်နေတဲ့ကိစ္စကိုတော့ပြောဆိုသွားခဲ့ခြင်းမရှိပါဘူး Mr. Chu ဟာတနင်္ဂနွေနေ့ကတော့တရုတ်နိုင်ငံရဲ့ Politburo အဖွဲ့ဝင် ဇန်ရှန်းနဲ့ရှန်ဟိုင်းမြို့မှာတွေ့ဆုံခဲ့ပါတယ်။အဲ့ဒီဆွေးနွေးမှုအတွင်းမှာတရုတ်နိုင်ငံဦးဆောင်တဲ့အာရှခြေခံအဆောက်အအုံယင်းနည်းမြုပ်နှံမှုဘဏ်နဲ့ပတ်သက်ပြီးထိုင်ဝမ်ရဲ့အခမ်းကဏ္ဍကိုဆွေးနွေးခဲ့တာဖြစ်တယ်လို့ပြောပါတယ်။တရုတ်ကထိုင်ဝမ်ကိုသူ့နိုင်ငံအောက်မှာမဟုတ်ဘဲတီးခြားပါဝင်စေချင်ပါတယ်။အဲ့လိုဆိုရင်တော့ထိုင်ဝမ်ဟာတီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်မှတ်ယူရမှာဖြစ်ပါတယ်။1949ခုနှစ်ပြည်တွင်းစစ်အတွင်းတရုတ်နဲ့ထိုင်ဝမ်နှစ်နိုင်ငံကွဲသွားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကထိုင်ဝမ်ကိုတော်လန်ပုံကန်တဲ့ပြည်နယ်တစ်ခုအဖြစ်သတ်မှတ်ထားပြီးတော့လိုအပ်ရင်အင်အားသုံးပြီးပြည်မကြီးအောက်ကိုပြန်သွင်းမယ်လို့ချိန်ချောက်ထားပါတယ်ခင်ဗျာ
။နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်စစ်သွေးကြွားတွေလာတဲ့ချီပြီးတော့ပြန်ပေးဆွဲဖမ်းဆီးထားတာခံရတဲ့အမျိုးသမီးနဲ့ကလေးငယ်ယာနဲ့ချီကိုနိုင်ဂျီးရီးယားစစ်တပ်ကထပ်ပြီးတော့ကယ်တင်နိုင်ခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်အတွင်းပြန်လည်ကယ်တင်နိုင်ခဲ့တဲ့လူ285ယောက်ကိုလိုအပ်တဲ့ဆေးဝါးကုသမှုတွေနဲ့စိတ်ဓာတ်ရာတွေကိုပြန်ပြီးတော့ကုစားပေးနိုင်ဖို့အတွက်ဒုက္ခသည်စခန်းတစ်ခုကိုပို့ပေးခဲ့တဲ့အကြောင်းနိုင်ငံတော်အရေးပေါ်စီမံခန့်ခွဲရေးဌာနကတင်းငွေတွေနေကပဲပြောပါရယ်။အာဟာရချို့တက်နေတဲ့ကလင်းငယ်အများစုနဲ့တနက်တန်ရာနဲ့ခြေလက်အင်္ဂါတွေမှာထိခိုက်တန်ရာရသူတွေကိုဆေးဝါးကုသမှုတွေပေးနေတယ်လို့ဒုက္ခသည်စခန်းတာဝန်ရှိသူတို့ကပြောပါရယ်သူတို့ကိုပြန်လဲကဲတင်းတဲ့စစ်စင်ရေးအတွင်းမှာလူတယောက်သေဆုံးပြီးတော့ဒဏ်ရာရသူတချို့ရှိတဲ့အကြောင်းနိုင်ငံတော်အရေးပေါ်စီမံခန့်ခွဲရေးဌာနကဆိုပါရယ်ရှင
်ပြီးခဲ့တဲ့ရက်တွေအတွင်းလီဗျားနိုင်ငံကန်ယူရန်နာကမြေထဲပင်လယ်မှာဥရောပကိုရွှေ့ပြောင်းနေထိုင်ဖို့ကြိုးစားသူ10ယောက်ရင်းနှစ်သေဆုံးခဲ့ပြီးမဲ့လူပေါင်း 4,800 ထက်မနည်းကိုကဲတင်နိုင်ခဲ့ပါတယ်ပုံမှန်အဖြစ်အနေနဲ့များလွန်းလာတဲ့ဥရောပတောင်ပိုင်းကန်ယူရန်ဒေသမှာလိုင်းလေငြိမ်သက်နေတာကိုလူမောင်ခိုကူးသူတွေကခွင့်ကောင်းယူပြီးတော့ဖျက်ကျော်ဖို့ကြိုးစားနေတာဖြစ်ပါတယ်အဲ့လိုကဲတင်နိုင်ခဲ့တဲ့သူတွေအားလုံးကိုအီတလီနိုင်ငံစိတ်ကန်းကိုခေါ်ဆောင်သွားပြီးတော့တချို့ကအီတလီနိုင်ငံရဲ့တောင်ဘက်အစွန်ဆုံးလမ်ပီဒူဆာကျွန်းကိုရောက်ရှိခဲ့ပြီးတော့ကျန်တဲ့လူတွေကိုတော့ဆစ်စလီနဲ့ကာလာဘရီးယားကိုပို့ပေးခဲ့ကြပါတယ်ပြီးခဲ့တဲ့စနေနေ့ကလူ 3,800 ကိုကဲတင်ပြီးတဲ့နောက်တနင်္ဂနွေနေ့ကတော့ရွှေပြောင်းနေထိုင်ဖို့ကြိုးစားသူရာပေါင်းများစွာကိုအနည်းဆုံး 14-16 ဆင်းပေါ်ကနေကဲတင်နိုင်ခဲ့တယ်လို့အီတလီကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်ကောင်းမွန်တဲ့ရာသီဥတုအခြေအနေနဲ့ပင်လယ်ပြင်မှာလိုင်းလေငြိမ်သက်နေတဲ့အခြေအနေတွေကအခုနှစ်အတွင်းမှာရွှေပြောင်းခြေချနေထိုင်သူ 2,000 လောက်ထိရှိလာနိုင်တယ်လို့အီတလီဘက်ကပြောပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးတင်ဆက်ပေးမယ့်သတင်းလွှာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းနေအပေါ်မှာစီမင်းစည်းကမ်းတက်မှတ်ဖို့ပြင်ဆင်နေတဲ့သတင်းဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီကလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ပိုင်ဆိုင်မှုတွေကိုတရားဝင်ကြေညာရမယ်ဆိုတဲ့စီမင်းစည်းကမ်းချမှတ်နိုင်မှုဆွေးနွေးနေကြပါတယ်။ဘလို့ပိုင်ဆိုင်မှုတွေကိုတရားဝင်ကြေညာရမလဲဆိုတဲ့အပိုင်းကိုပါတီတွင်းမှာဆွေးနွေးနေပြီးတော့ဒီနှစ်ထဲကျင်းပမယ်လို့ပြောဆိုထားတဲ့ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေကိုကြေညာတဲ့အချိန်မှာစီမင်းစည်းကမ်းတွေကိုလည်းကြေညာဖို့ရှိပါတယ်လို့ပါတီပြောခွင့်ရကပြောပါတယ်။ပိုင်ဆိုင်မှုတွေကြေညာရေး NND ရဲ့ဆောင်ရွက်ချက်တွေဘလို့အခြေအနေရှိနေတယ်လဲဆိုတာနဲ့ပါတီရဲ့ဆောင်ရွက်ချက်တွေအပေါ်မှာဝေဖန်ချက်တွေနဲ့ပတ်သက်လို့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီနှစ်နှောင်းပိုင်းမှာကျင်းပမယ်လို့ပြောဆိုထားတဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်တွေအတွေ့စီမင်းစည်းကမ်းတွေကိုပါတီကဆွေးနွေးနေကြတာဖြစ်ပါတယ်။ဒီထဲမှာလွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ပိုင်ဆိုင်မှုတွေကိုတရားဝင်ကြေညာဖို့လည်းဆွေးနွေးကြပါတယ်။အခုလက်ရှိမှာတော့တရားဝင်ကြေညာရမယ့်ပိုင်ဆိုင်မှုအမျိုးအစားတွေကိုဆွေးနွေးနေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်တဦးလည်းဖြစ်ပြောခွင့်ရလည်းဖြစ်တဲ့ရှင့်နေကြီးဦးညံဝင်းကပြောပါတယ်။
ကျွန်တော်တို့စဉ်းစားတဲ့ခေတ်မှာတော့အဲ့ဒါပါတယ်ကထုတ်ပြန်ရပြီပါဦးခင်ဗျဟုတ်တယ်ဟုတ်တယ်ပညာရှင်ထွက်မှသိကြမယ်လေကျွန်တော်မထွက်နိုင်ဘူးပါဦးဒီကိစ္စကိုဘယ်လိုပြစ်စီရောဟိုကျွန်တော်ဒီလဲလို့ဘုလုံမလဲဆိုတာဆွေးနေတာကျွန်တော်တို့ဒီဥစ္စာကိုယ်စားလှယ်လောင်းတာနဲ့အတူတူပဲထွက်ပါလိမ့်မယ်ဒါကိုယ်စားလှယ်လောင်းရဲ့ condition တစ်ခုပေါ့ဒီနည်းနဲ့လောက်တာပါပါတီနည်းနဲ့လောက်တာပါပါတီအနေနဲ့ဝင်မဲ့လူတွေပြပါတီကလုံမဲ့ဘောစပါ။အဲဒါဝင်တဲ့နေရာတွေကိုစဉ်းစားဆုံးဖြတ်နေတဲ့သဘောပါ
။ပိုင်ဆိုင်မှုတွေကြီးညာရမယ်ဆိုတဲ့စီကံချက်အပြင်တခြားစီကံချက်တွေကတော့ရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်လောင်းတွေလက်ခံတဲ့အချိန်မှာထွက်ပေါ်လာမှာဖြစ်တယ်လို့လည်းဦးညံဝင်းကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုးစားပြုဝင်ရောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေလည်းရွေးကောက်ပွဲကော်မရှင်ကြီးညာချက်ထွက်လာပြီးချိန်မှာထုတ်ပြန်မယ်လို့အနေဒီပြောခွင့်ရကပြောပါတယ
်။ဒီစီကကြီးညာတဲ့အပေါ်မှာလည်းအမူတည်စဉ်းစားမှဖြစ်ပါတယ်။ဒီစီကရေးောက်ပွဲကျင်းပဖို့ရေဝင် declaration အစီအစဉ်မလုပ်သေးပါဘူး။အဲဒီ UEC ရဲ့ညညာရဲ့ ကိုတောက်နေရပါတယ်ရွေးကောက်ပွဲကိုယ်စားလှယ်လောင်းတင်နေရွေးတယ်ဆိုတာရွေးကောက်ပွဲလုံးဖြစ်မှာရွေးကောက်ပွဲလုံးမှာဟုတ်အဲတရားဝင်ရွေးကောက်ပွဲလုံးမယ်လို့ပြင်ညာချက်မဆက်သေးပါဘူးခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အခုလှုပ်ဆောင်ချက်ဟာပွင့်လင်းမြင်သားတဲ့အစိုးရတရားဖော်ဆောင်နိုင်ဖို့အတွက်ကောင်းမွန်တဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဝေဖန်ရေးဆရာတင့်ဘဝဦးတင်မောင်တန်းကပြောပါတယ
်။ဟိုတန့်ရှင်းသောအစိုးရကောင်းမွန်သောအစိုးရဒါကတော့ပြည်သူတွေကမျှော်လင့်နေတဲ့အစိုးရပေါ့နော်။ဒီအစိုးရမျိုးကိုလည်းအဲတပ်ရာဦးသိန်းစေကဒီဆောင်မယ်လို့ဒီမှကြထားပြီးဆောင်ရွက်နေတယ်။ဒါတော့အခက်အခဲတွေအများကြီးရှိသေးတယ်နော်။ဒီလိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးကောက်ပွဲမှာနိုင်ပြီးတော့အကျိုးဖောက်ခွဲရမယ်ဆိုလို့ရှိရင်အလားတူခက်ခဲတွေကြိုးအောင်ဥပမာပဲတိုးတော့ဘလို့ပဲဖြစ်ဖြစ်ဒီလူတွေကတော့အခုလေစပြီးခြေလှမ်းလိုက်တာကိုပြုစုကြလိမ့်မယ်လို့ကျွန်တော်ထင်တယ်နော်ဟိုမြန်မာနိုင်ငံမျိုးကလည်းပုံပြီးတော့အပွေလေးရေးကြတဲ့အကျိုးအဖြစ်ရေးပို့ပြီးဥပဒေသွားလိမ့်မယ်လို့ကျွန်တော်ကတော့ယူဆတယ်
အရင်2010 2011ခုနှစ်ရွေးကောက်ပွဲတွေတုန်းကလည်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကလွှတ်တော်အမတ်တီးရဲ့ပိုင်ဆိုင်မှုတွေကိုမစည်းစစ်ခဲ့ပါဘူး။ပိုင်ဆိုင်မှုတွေတင်ပြရမယ်ဆိုတဲ့စီမံစည်းကမ်းတွေလည်းမထုတ်ခဲ့ပါဘူး။တခါလွှတ်တော်ရင်းမှလည်းအစိုးရအဖွဲ့ဝင်တွေနဲ့လွှတ်တော်အမတ်တွေရဲ့ပိုင်ဆိုင်မှုတွေကိုလူသိရှင်ညာထုတ်ဖော်ပြောဆိုဖို့လွှတ်တော်အမတ်တဦးကအစိုးတင်ခဲ့ပေမဲ့ဆွေးနွေးဖို့မလိုအပ်ဘူးဆိုပြီးပယ်ချခံခဲ့ရတာဖြစ်ပါတယ်။ဒါကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပါတီကိုယ်စားလှယ်လောင်းတွေရဲ့ပိုင်ဆိုင်မှုတွေကိုထုတ်ဖော်ပြောဆိုဖို့စီစဉ်ဆွေးနွေးနေကြတာဟာဆိုရင်လက်ရှိမြန်မာနိုင်ငံရေးလောကအတွင်းမှာတခြားသူအတော်များများမလုပ်နိုင်တဲ့ကိစ္စကိုပါတီရဲ့မူဝါဒတစ်ခုအနေနဲ့စတင်လိုက်တာလည်းဖြစ်ပါတယ်ရှင
် UWS ဝါပြည်သွေးစီညီညွတ်ရေးအဖွဲ့ဌာနချုပ်ပန်ဆန်းမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံကြောင့်မြန်မာအစိုးရနဲ့တိုင်းရင်းသားအဖွဲ့အကြားဤနိုင်ဆောင်ရွက်နေတဲ့တနိုင်ငံလုံးအတိုင်းအတာအပြည့်အခက်ရက်စဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တက်ရောက်မှုရှိလာနိုင်မယ်လို့ယူဆပါသလားရှင်။လာမယ့်အင်္ဂါနေ့ညပိုင်းတရက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားစေလိုပါတယ်။ဒါအပြင်ကိုယ်အမည်ကိုမေးချင်တာတွေကိုအတန်ဖိုင်နဲ့ဖြစ်စေစာနဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့1-32-32-5998ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်။မနက်ဖြန်အင်္ဂါညတိုင်းလေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါစီရှင်။အခုဆက်ပြီးတော့ဒေတာရင်းကသတင်းတပုတ်ကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံတောင်ပိုင်းနဲ့ထိုင်းနိုင်ငံမလေးရှားနယ်စပ်အထိလူကုန်ကူးမှုတွေကိုလှုပ်ဆောင်နေတဲ့ရခိုင်ပြည်နယ်မောင်းနှုံးမြို့ကနေလာတဲ့လူကုန်ကူးဂိုင်းတစ်ခုကအန်နဝါလို့အမည်ရတဲ့ခေါင်းဆောင်တဦးကိုထိုင်းအာဏာပိုင်တွေကမနေ့တုန်းကဖမ်းဆီးလိုက်ပါတယ်။မကြသေးခင်ကပဲထိုင်းနိုင်ငံတောင်ပိုင်းမှာရုပ်အလောင်းတွေတွေ့ရှိခဲ့ရကနေစလို့နောက်ဆက်တွဲလူကုန်ကူးဂိုင်းတွေကိုထိုင်းအာဏာပိုင်တွေကစုံစမ်းပြီးတဲ့နောက်မှာအခုလိုဖမ်းဆီးမှုတွေလှုပ်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံအခြေစိုက် VOA သတင်းတော့မအေးမှာသတင်းပေးပို့ထားပါတယ်ရှင်။
လွန်ခဲ့တဲ့နှစ်နှစ်ခန့်ကစပြီးမြန်မာပြည်ရဲ့အနောက်ဘက်ခြမ်းကနေထိုင်းနိုင်ငံတောင်ပိုင်းအထိရေလန်းကုန်းလန်းတွေကနေတဆင့်ဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေကိုလူပွဲစားတွေကလူကုန်ကူးနေကြတာဖြစ်ပါတယ်။မြန်မာပြည်အနောက်ခြမ်းဘင်္ဂလားနယ်စပ်ကနေလာတဲ့လူကုန်ကူးခံရသူတွေကိုထိုင်းအာဏာပိုင်တွေကမကြာခဏဖမ်းဆီးစစ်ဆေးနေတာပါ။မကြာသေးခင်ကပဲထိုင်းနိုင်ငံတောင်ပိုင်းမှာရုပ်အလောင်းတွေတွေ့ရှိရကနေစလို့နောက်ဆက်တွဲဖြစ်လူကုန်ကူးနေတဲ့ဂိုင်းကိုထိုင်းအာဏာပိုင်တွေကစုံစမ်းပြီးဖမ်းဆီးမှုတွေလုပ်လာတာဖြစ်ပါတယ်။ Rohingya Refugee of Thailand အဖွဲ့ကတာဝန်ရှိသူဖြစ်တဲ့အဘူကာလန်ကတော့အခုဖမ်းဆီးခံခဲ့ရတဲ့အန်နဝါလို့အမည်ရတဲ့ခေါင်းဆောင်တဦးအပြင်လူမောင်ခိုဂိုင်းမှာလူ60ခန့်ပါဝင်ပတ်သက်နေတယ်လို့လည်းအခုလိုပြောပါတယ်
။ Thai ရှိတယ်။နောက်တဲ့ဗမာရှိတယ်။နောက်တဲ့ Bangladesh ရှိတယ်။ Rohingya ရှိတယ်။ဒီလူမျိုးသူ့ပုံစံမျိုးပေါ့။လူကောင်60ကျော်ပါတယ်။အခုတနေ့နေ့မှာလူရရလုံနေတာများနေတယ်တခါအများကြီးရတယ်လေ
မြန်မာပြည်အနောက်ဖက်ချမ်းမှာလူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်ပွားပြီးအလောက်ကန်ရှာဖွေဖို့အတွက်လာကြသူတွေလည်းရှိတယ်လို့ထိုင်းမလေးရှားနယ်စပ်ကိုသူတို့ဆန္ဒမပါဘဲဖမ်းဆီးပြီးလူကုန်ကူးခံရသူတွေလည်းရှိတယ်ဆိုပြီးအဘူကာလန်ကဆက်ပြောပြပါတယ
်ဒါလာချင်းနဲ့လူလို့ရှိတယ်မလာချင်းနဲ့လူလို့ရှိတယ်ရကန်တေကနေပြီးတော့တခါရရဆိုတော့ပါမီတော့ပြင်ပြီးတဲ့ဒီလူမျိုးလို့ရှိတယ်အဲတခြားလူတွေကသူတို့လာရှင်တဲ့လူကတက်ဆန်ပြီးပြီးတော့လာတဲ့လူတွေရှိတယ်။အမလာတဲ့လူတွေရှိတယ်။တက်ဆန်မရှိတဲ့လူတွေရှိတယ်။သူတို့ကဘာလဲဆိုလို့ဆိုရင်ဘယ်လိုပြောရ alo to lom la di huma time malaysia ma subiro aku pasang tajala pizia mulu huma yau ma pibo alo lo biro pasang pi de lumio te mio shire now te mio shira luo alo to lom la chuma go chuma to biro alo lom la steam bomba timo timira to ara nene o timo ma timbi lai de lumio le shire na te mio la lamba ma pambiro truos yai biro timo ma timbira le shire
Nizin Nidan, Yanetchi Shire, Bengali, Rohingya Sare Lumyorigo, Lukong Kure Kainiga, Tainangan Dego, Posao Nida Pipare, Turoreha, Tainangan Dwing Winyao Yin, Tain Pele Bima, Le Mouse Songdri Leshidalo, Mimane, Tain Anita Waika, Johnny Boma, Pelang Tayene, Asayeza, Pelalu, Te Songya Dri Leshi Nidaba, Tachogoro, Pele Bima, Pami Yin, Tain Sitapakale, Tainangan Dego, Mouyao Nayan Handali Shibare, ตัวเรโกไทยเนี่ยไม่ด้วยไทยอันนั้นไปนี่ก็พันสิมีบีสุยเนาะเสเสบีท่องชาเยียวยารีเนื้อจากกูเปลี่ยนลูกปีรารีเนี่ยลูกเวลาเล็ดเทมาเทมันลูกกงกูขยันดูเรื่องสิเนี่ยบาร์เองแต่ช่วงก่อนไทยเจ้าท่องเรื่องมันนี่ไทยเนี่ยบาร์เองไทยเนี่ยงั้นเบก้าพันสิมันมีเรื่องข้ามยุสุยเนาะไทยเนี่ยงั้นด้วยมาอ๋อลูกกันนี่จะดูเรื่องสิเดี๋ยวแต่ช่วงก่อนมาเลเซียเนื้อจากที่ตัวยาวปีมาเลเซียเบก้าเสตเตอร์ริชากามาเลเซียมาโควิดบีอ๋อลู layau cishu ramu rishi bare. Tapi me Rohingya lo korai duri guro. Nama soya bakal le turun nengen dambah busu binye berari shi bare. Di itu Rohingya lo mikanare duri garo. Lugu gudu lubesari lete ma yausa kaya muri. Asai za pelat di somuri ga. Longer le tenjo nene kanga sabi acheni le pomobio soa lani raba. Turugu ludajen sana bodwe, nengen negara ludajen sana le apa esir, lu kau ye lu shani le apa esir garo, macam kena biasa wibal le si barisin.
Mai madrin bebo gara apa si barisin? Tersebut apa betitarin nak madrin bebo garo, Indonesia nengen nego muiyesi kotoin lagi le adua, tiran be kuamya kaya bo shini le Filipina nengen tu ugu. Indonesia soya gan nausong change mat lu bilai barai, Filipina nengen tu Mary Jane.Fasa logo, takkan duri garo tu maha. Lukong kurau kaya biro, bayi mangku terer tu apsine attention lukain kengaya rapi terlu piawale. Di zaman betalu Manila mukani Simon Orandain dengan bebo tarago kaya nai piawpiaw bebasin.
Gusoina Filipina dengan tu Mary Jane Veloso ha tirangani jadi lumiau tawi sebale. Tu masa yaro Indonesia dengan aku tu mago tim pebe bayi muri ku ter tawu. Lupa pegi le tu ne betal biro le trusto tawu sini bale.Velosoana thang kogu ne taunga pipa ma patama zong chen lo lo khera phibiro shi le bain di ta ma aimbo phine lo khera ba. Dame lo shenga tu ma gu arama piu chenbo jo za ra ye. Kori le yao so ga ra re jang tu ma ha sa jo pi re thi. Alo ma lo na inge bao. Aina tu ma ha Filipina inge miao paan ka ba na tuan miu ga tu ma miu ingo piang ge ba re. Le lan thi ba pinya tinge bu re Velosoha. Aida ni na tawai ma tane lao plastic pong re.เลเลยองชาเกบาร์เลยทำไมตัวมาเยสีวายลงงานอ่ะอ๋อมีมุมยากเกบาร์เลยโลโซฮาตัวมาเยตอนนี้กูช่วยมือพิจูบอัตเตอร์ตันลูโลนิราจังกวาลาลัมปูมิโอมาเอ็มบอพิเนลูโลโพยินดีเลยไม่สุดอุยแกนันจักกูลักขังเกเรลูชินีอาดาโอเลียกับพี่บาร์เลยไอ้ไม่สุดไอ้ตอนเจ้าอยากเป็นโลโซฮาเป็นมิวเนตธรรมชาติกิโลกรัม พอปีเทปไปเลยเด็ดติดตาเนี่ยดูโยกี้อากาศมิวกูยาวตัวเกล้าพี่เดี๋ยวลูกชินีโอเลียกับพี่บาร์เลยไอ้ที่ตากรอตัวมาไม่สวยตั้งแต่ยังพี่เด็ดดูกับปีเกล้าลูกพี่บาร์เลยอินโดนีเซียน่าไปนี่กับตัวมาโกนท่องเสกุนีเอเปรลามาพันธุ์สิเกล้าพี่บิดอไอ้หน้าชาวละจามาระตัวกูตีดันชามาเคราบะตัวมาโกกุมยามเมเอเปรลนัสซัดเชียมาตั้งเงี้ยแต่ล่าเราลูมาไอ้มาเปียวเรตีพี่เคเรลูกชินีโอเลียกับพี่บาร์เลย
I was imagining how she might have felt being alone in a faraway place.
Migrant International, Puego, Kuni Pebo, Olelia, Gananga.Velosoya muha lukong kumu pidelu Migrant International Poye, Dudia Dremu Jo, Mekka Tuya ga piolai bido. Tropaga kuni pini de chati dan pi kaya de murine shenye. Atole go tuja de lule piobare.
But because from the statements and from our investigation, we saw that she was really innocent of all of the accusations made against her.
ဆိုချက်တွေအရရောကျမတို့ရဲ့စုံစမ်းစစ်ဆေးမှုတွေအရပါဆိုရင်သူမတကယ်အပြစ်မရှိဘူးဆိုတာကျမတို့တွေ့ပါတယ်။ဒါကြောင့်မလို့သူမအနေနဲ့လုံးဝကိုတည်တံပေးမခံရတဲ့မှာဟုတ်ရှင့
်။ဖိလစ်ပိုင်ဆိုရကတော့သူတို့အနေနဲ့ဗလိုဆိုနဲ့ပတ်သက်ပြီးတော့လုံနိုင်သမျှစူးစမ်းခဲ့တယ်လို့ပြောပါတယ်။ဗလိုဆိုကိုဖမ်းဆီးထားတဲ့အချိန်အတွင်းမှာဖိလစ်ပိုင်ဆိုရဘက်ကသူမကိုတည်တံကနေလွတ်ပေးဖို့အင်ဒိုနီးရှားဆိုရကိုစာရေးတောင်းဆိုတာတွေအင်ဒိုနီးရှားအာဏာပိုင်နဲ့တွေ့ဆုံတဲ့အခါတွေမှာတောင်းဆိုတာတွေလုပ်ခဲ့တယ်လို့ပြောပါတယ်။ဖိလစ်ပိုင်ဆိုရကပြီးခဲ့တဲ့မတ်လမှာပထမဆုံးအကြိမ်အယူခံဝင်ခဲ့ပြီးတော့ဗလိုဆိုအနေနဲ့တရားရုံးရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးဘာသာပြန်တဲ့နေရာမှာအခက်အခဲတွေရှိနေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကဒုတိယအကြိမ်အယူခံဝင်တာကိုတော့အယူခံတစ်ကြိမ်ပဲဝင်ခွင့်ရှိတယ်ဆိုပြီးတော့အင်ဒိုနီးရှားဘက်ကထပ်ပြီးပယ်ချခဲ့ပါတယ်။ဖိလစ်ပိုင်အာဏာပိုင်တွေဟာဗလိုဆိုရဲ့ထွက်ဆိုချက်တွေကိုကြီးရှုစစ်ဆေးပြီးတော့မာရီယာခရစ်စတီနာကိုတရားမဝင်အလုပ်ခံသူအဖြစ်သတ်မှတ်ပြီးတရားမဝင်အလုပ်ဆွေခိုင်းမှုလူကုန်ကူးမှုလိမ်လည်လည်ပြားမှုတွေနဲ့အခုသတင်းပတ်အတွင်းတရားစွဲဆိုခဲ့ပါတယ်။ဗလိုဆိုကိုတည်တံပေးကွပ်မျက်မဲ့နေ့မှာတော့ဆာဂျီယိုဟာသူ့ကိုချိန်ချောက်နေတာတွေကနေအကာအကွယ်ယူတဲ့အနေနဲ့အာဏာပိုင်တွေစီမှာအဖမ်းခံခဲ့ပါတယ်။ဒါပေမဲ့သူ့အနေနဲ့ဘာမှအမားမလုပ်ခဲ့ဘူးလို့ပြောပါတယ်။သမရအကီနိုရဲ့ပန်ကြားချက်ကြောင့်အင်ဒိုနီးရှားရှေ့နေချုပ်ကတည်တံပေးကွပ်မျက်မဲ့ကိစ္စကိုဟန်တားခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။အခုလိုချင်းကပ်ဆောင်ရွက်မှုအလုပ်ဖြစ်သွားတဲ့အပေါ်မှာဖိလစ်ပိုင်အစိုးရအနေနဲ့ကျေးဇူးတင်နေမိတယ်လို့လည်းအယ်မန်ဒရက်ကပြောပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညနေခင်းအစီအစဉ်တွေမကြာခင်အဆုံးသတ်တော့မှာပါ။ဒီအစီအစဉ်ပြီးပြီးချင်းမှာပဲ VOA TV အစီအစဉ်ကို Asia Set 7 ဂျိုရူကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်မီတာ190တို့ကနေဖမ်းယူရရှိနိုင်ပါတယ်ရှင်။ခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမအေးတနာကျော်ကတစ်လှည့်ပြောပြပေးပါအောင်ရှင
်။ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာ1998ခုနှစ်ကဖြစ်ပွားခဲ့တဲ့အမေရိကန်တန်ယုံဘုံပေါက်ကွဲမှုနဲ့အခုတလောဇက်တိုက်ဖြစ်နေတဲ့တိုက်ခိုက်မှုတွေမှာထိခိုက်သေးကြေခဲ့ရတဲ့သူတွေအတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကလွမ်းသူပန်းငွေချသွားပြီးတော့အကြမ်းဖက်မှုတိုက်ပစ်ရေးမှာအမေရိကန်ကကင်ညာဘက်ကအဆက်လက်ပြီးတော့ထောက်ခံသွားမယ်လို့ဒီကနေ့တင်းနှလာနေမှာပဲကတိပြုသွားခဲ့ပါတယ်။လာမယ့်2016မှာအမေရိကန်သမ္မတရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်နိုင်မှုလူသိများထင်ရှားတဲ့ Republican ကိုယ်စားလှယ်3ဦးဒီတစ်ပတ်ထမထွက်လာပါပြီ။ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြင့်ရှင်ပြိုင်မှုမှာပါဝင်သွားဖို့ရှိတယ်လို့ Ben Carson ကတနင်္ဂနွေနေ့ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောသွားခဲ့ပါပြီ။ Hewlett Packard ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဟောင်းဖြစ်တဲ့ Carly Fiona ဟာလည်း Republican ကိုယ်စားလှယ်လောင်းဖြင့်ဝင်ရောက်ရှင်ပြိုင်မယ်ဆိုပြီးဒီနေ့ကြေညာဖို့ရှိပါတယ်။နောက်အင်္ဂါနေ့မှာကြေညာဖို့ရှိတဲ့နောက်တဦးကတော့ Arkansas ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mike Huckabee ပဲဖြစ်ပါတယ်။ American ပြည်အောင်စု Texas ပြည်နယ်မှာတမန်တော်မိုဟာမက်နဲ့ပတ်သက်ပြီးတော့ရေးဆွဲတဲ့ကာတွန်းပြိုင်ပွဲကျင်းပတဲ့နေရာအပြင်ဘက်မှာတနင်္ဂနွေနေ့နောက်ပိုင်းကရဲတို့အစိုးရတနက်နဲ့စတင်ပစ်ခတ်ခဲ့တယ်ဆိုတဲ့အမျိုးသားနှစ်ဦးကိုရဲကပစ်သက်လိုက်ပါတယ်။ဒီဘောမှာတော့ငလျင်ကြီးပြင်းပြင်းထန်ထန်လှုပ်သွားပြီးတော့တပတ်ကျော်အကြာပြီးချိန်မှာအသက်တရားတစ်နှစ်ရွယ်အဖိုးအိုတယောက်ပါဝင်နောက်ထပ်လူလေးယောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်ရှင
်။သတင်းချင်းချုပ်ကိုမအေးတန်တာကျော်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကဒေါခင်မျိုးသက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Skip 6ဖြစ်ပါတယ်ရှင်။ကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.